ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းဆက်ခရိုင်တွင်ကပြည်သူစစ်နယ်ဝါတပ်ဖွဲ့ကထိန်းချုပ်ထားတဲ့နယ်မြေတွေမှာနိုင်ငံရေးပါတီတွေမဲဆွဲစည်းရုံးမှုအခက်အခဲတွေရှိနေတယ်လို့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမဖြစ်နိုင်တာကြောင့်မဲယုံပိတ်သိမ်းဖို့တောင်းဆိုထားတဲ့သတင်းကိုတင်ပြပါမယ်ကျွန်တော်မိုးစောပါရွေးကောက်ပွဲကျင်းပဖို့၅ရက်သာလိုတော့တဲ့အချိန်မှာမိုင်းဆက်ဒေသအတွင်းကပြည်သူစစ်တပ်ဖွဲ့တွေထိန်းချုပ်ရာနယ်မြေတွေနဲ့ UWSA ခေါ်ဝါပြည်သွေးစည်းညင်ညွတ်ရေးတပ်မတော်ထိန်းချုပ်ရာ101စစ်ဒေသအတွင်းကကြေးရွာတချို့မှာနိုင်ငံရေးပါတီတွေစီယုံရေးတွားရောက်ဖို့အတွက်အခက်အခဲရှိနေတာပါဝတ်တပ်ဖွဲ့ကထိန်းချုပ်ထားတဲ့ဒေသအတွင်းမှာကြုံတွေ့နေရတဲ့အခြေအနေကိုလာဟုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီရဲ့ဥက္ကဋ္ဌမိုင်းဆက်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းဖြစ်တဲ့ဒေါ်အေးတီတာမြင့်က VOA ကိုအခုလိုပြောပါတယ်
သူတို့ထိရှိတဲ့နေရာကိုဖြတ်တန်းရတဲ့ရွာလေးသွားလို့မရဘူးသူတို့ထိန်းချုပ်တဲ့နေနေတွေလည်းသွားလို့မရဘူးဂိတ်တွေကဘယ်လိုပြောလဲဆိုတော့ဒီကျမတို့မှာဒီ၆ခန်းစာတွေခွင့်ပြုမိတ်တွေပါတယ်ဆိုရင်လည်းပမာလို့ရေးထားတဲ့စာဆိုရင်သူတို့ကလက်မခံဘူးပေါ့နော်သူတို့အပေါ်ကသူတို့တရုတ်စာနဲ့ထုတ်ထားတဲ့သူတို့ရုံးဝစာမှပါမလို့ပြောတယ်ဆိုတော့သူတို့ရဲ့ဝါဆက်ဆံရေးတောင်းခံကိုဆက်သွယ်ပြီးတော့ကျမတို့စာတင်ပြီးတော့ပေါ့နော်ပြောတဲ့အခါကျတော့သူတို့ကစာမပြန်ဘဲနဲ့ဒီဖုန်းနဲ့ပေါ့နော်ဝင်ဖို့ခွင့်ပြုလို့မဖြစ်ဘူးဆိုတော့ပဲဖုန်းနဲ့ပြန်ပြောတယ်ပေါ့နော်ဆိုတော့ကျမတို့ဘက်ကလည်းအဆင်ဆင်ပေါ့နော်သူတို့ပြောတဲ့အတိုင်းလုပ်နေမဲ့အဆင်မပြေဘူ
းဒီလိုဝင်ခွင့်မရတာကတော့ကိုဗစ်ရောဂါကာကွယ်ရေးကိုအကြောင်းပြကြောင်းနဲ့ဝင်လို့မရတဲ့ကျွော်အုပ်စုတွေကမိုင်းဆက်မြို့နယ်မိုင်းယွန်းတာကူအုပ်စုလွယ်လန်းအုပ်စုစံကမ်းအုပ်စုစတဲ့ကျွော်အုပ်စုတွေဖြစ်ပြီးအ ਨੇ စုံမဲယုံရှိုံလောက်ရှိကြောင်းပြောပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကပြည်내အမှတ်နဲ့မဲဆန္ဒနယ်ကတွတ်တော်ကိုစလဲလောင်ဥက္ကမောင်ဦးကလည်းမိုင်းဆက်ခရိုင်အတွင်းမှာဝါတပ်ဖွဲ့နယ်မြေမှာသာမကပြည်သူစစ်တပ်ဖွဲ့ဟောင်းတွေထိန်းချုပ်ထားတဲ့နယ်မြေတွေမှာပါမဲဆွယ်စည်းရုံးဖို့အခက်အခဲရှိကြောင်းပြောပါတယ
်။ယင်းတော့ပြည်သူစစ်တွေအများဆုံးရှိတဲ့နေရာပေါ့လေ။အများဆုံးအဖြစ်တောင်ပေါ်ကြီးအုပ်စုတွေကကျွန်တော်ခက်ခဲတွေကြုံရတယ်။ဟိုဒီနေ့ကကျွန်တော်ညရောက်သွားတယ်။ရောက်သွားတဲ့အခါကျတော့သူအကြောင်းပြချက်ကိုဗစ်ကိုအကြောင်းပြချက်ဖြစ်ပြန်မောင်းဖုတ်ခံရတာမျိုးကြီးကျွန်တော်ကြုံရတာပေါ့။ဝါထင်းရုံနယ်မြေတွေနဲ့ပတ်သက်လို့လည်းတော်လေးခက်ခဲတယ်ဒီနေ့ဆိုရင်ကျွန်တော်အဲဝါထင်းရုံနယ်မြေ101ဘက်ကိုဟိုကော်မရှင်3ရက်ကြိုပြီးမှကျွန်တော်ခွင့်တင်လာတာဒီနေ့ကြားတယ်လေတကယ်သွားတဲ့အခါကျတော့ဟိုမှာဂိတ်ကသွားခွင့်မရဘဲနဲ့ကျွန်တော်ပြန်လာရတယ်ဒီနေ့ဖြစ်တယ်ပေါ့အဲ့ဒါလေးကျွန်တော်တော်တော်လေးခက်ခဲတယ
်ဒီဒေတာကပြည်သူစစ်အဖွဲ့တွေကိုဖျက်သိမ်းထားပြီးဖြစ်ပေမဲ့ဒေတာကန်တွေအပေါ်မှာဆက်လက်ဩဇာလွှမ်းမိုးလျက်ရှိကြောင်းပြောပါတယ်ဒီနယ်မြေတွေမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမဖြစ်နိုင်တာကြောင့်မဲယုံတွေဖျက်သိမ်းသင့်ကြောင်းလဲလာဟုပါတီဥက္ကဋ္ဌဒေါ်အေးတီတာမြင့်ကပြောပါတယ
်။မှန်တကယ်ကတော့မြန်မာနိုင်ငံအတွင်းမှာပေါ့နော်ရွေးကောက်ပွဲကျင်းပဖို့ကြေညာထားတဲ့နေရာတွေအားလုံးကဘယ်နိုင်ငံရေးပါတီလို့ဆိုကွဲမျိုးကော်မရှင်စီကိုစတင်ထားပြီးပြီဆိုတာသွားလို့ရဖြစ်နေပေါ့နော်။ COVID-19 ကြောင့်ခွင့်မပြုဘူးဆိုတာမဖြစ်သင့်ဘူးပေါ့နော်။ဒီမှာတပစ်စစ်ဆက်အပြေပါမှရမယ်ဆိုရင်လည်းဒီနိုင်ငံရေးပါတီတွေကဖြစ်ပြီးတော့သွားမှာပဲလေဟုတ်တယ်မလားလုံးဝဒီနိုင်ငံရေးပါတီတွေမဲဆွဲစည်းရုံးခွင့်မရှိဘူးဝင်လို့မရဘူးဆိုတာကဒါကတရားမျှတမှုလည်းလုံးဝမရှိရွေးကောက်ပဲကျင်းပနိုင်တယ်ဆိုရင်တောင်မှလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပဲမဖြစ်နိုင်တဲ့အတွက်ပို့လို့ပေါ့နော်သူတို့ဝင်ခွင့်မပြုတဲ့နေရာတွေကရွေးကောက်ပွဲကိုဖျက်သိမ်းစင်တယ်ပေါ့နော်ကျွန်မအမြင်ကတော့
NLD ပါတီကပြည်내လွှတ်တော်ကိုယ်စားလှယ်ဥက္ကမောင်ဦးကတော့မဲယုံတချို့ဖျက်သိမ်းဖို့အတွက်ရွေးကောက်ပွဲကော်မရှင်ကိုတင်ပြထားတယ်လို့ပြောပါတယ်
။ကျွန်တော်ကအဓိကတော့ပုံနာကိုပေါ့နော်။ပုံနာကိုရွာနောက်တန့်ဆန်ရွာနောက်မဲကျုပ်ပေါ့နော်။ပုံနာကိုရွာရဲ့အုပ်စုကဘယ်အုပ်စုလဲ။မိုင်းတွင်းတောင်ပေါ်အုပ်စုရဲ့နောက်တန့်ဆန်အုပ်စုရဲ့နောက်ပြီးစတုံးအုပ်စုပေါ့နော်။ဒီအုပ်စုသုံးခုကကျွန်တော်တို့အလုပ်အလုပ်ခက်ခဲလေးရှိတယ်။ဒီအုပ်စုသုံးခုမှာတော့ကျွန်တော်တို့ကပေါင်းညရွာတွေတော့တွားလို့လာလို့အဆင်ပြေတယ်အဲ့ရွာကြီးပေါ့နော်အုပ်စုကြီးရဲ့ရွာကြီးတွေမှာကျွန်တော်အလိုခက်ခဲတွေ့ရတယ်အဲ့မှာရှိတဲ့မဲယုံနှစ်ယုံကကျွန်တော်ပိတ်သိမ်းဖို့ဟိုဟာကျွန်တော်အထက်ကိုစာတင်ထားတယ်အဲ့ဒါကတော့အထက်ရဲ့ဆုံးဖြတ်ချက်နဲ့တွားမှာပေါ့
ဒီသတင်းနဲ့ပတ်သက်ပြီး UWSA 101 data ဆက်ဆံရေးရုံးကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့တယ်လို့မိုင်းဆက်ခရိုင်ရွေးကောက်ပွဲကော်မရှင်ကိုမေးမြန်းရမှာတော့အစည်းအဝေးရှိတာကြောင့်ပြန်လည်ဖြေဆိုနိုင်တာမရှိခဲ့ပါဘူးနိုဝင်ဘာလ၈ရက်နေ့မှာရှမ်းပြည်နယ်အတွင်းက UWSA ထိန်းချုပ်ရာပန်ဆန်းဒေသအပါအဝင်မြို့နယ်6မြို့နယ်နဲ့နောက်မြို့နယ်18မြို့နယ်အတွင်းကကျေးရွာအုပ်စု130ကျော်ကိုလွတ်လပ်ပြီးတရားမျှတတဲ့အခြေအနေမရှိတာကြောင့်ရွေးကောက်ပွဲကျင်းပမှာမဟုတ်ကြောင်းရွေးကောက်ပွဲကော်မရှင်ကဒီလ16ရက်နေ့ကထုတ်ပြန်ထားပါတယ်ဒီလ29ရက်နေ့ကတော့မူဆဲလာရှိုးနဲ့ကွန်းလုံမြို့နယ်အတွင်းကရက်ကွက်နဲ့ကျေးရွာအုပ်စု3ခုကိုရွေးကောက်ပွဲမကျင်းပမဲ့နယ်မြေစင်းကနေပယ်ဖျက်ထားပါတယ်ကျွန်တော်မိုးစောပါ VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်